မနေ့နိုဝင်ဘာလတုန်းကလူပေါင်း130ဆုံးခဲ့ရတဲ့ပဲရစ်ကျမ်းဖက်တိုက်ခိုက်မှုပြုလုပ်ခဲ့သူအဖြစ်အဓိကမတင်ကခံရသူဟာဘလုံးခွင့်အပြင်မှာသူ့ကိုယ်သူအသေးခံဘုံးခွဲတိုက်ခိုက်ဖို့စီစဉ်ခဲ့ပေမဲ့နောက်ပိုင်းမှာစိတ်ပြောင်းသွားခဲ့တယ်လို့ပြင်သစ်အစိုးရရှိနေကပြောပါတယ်ဆလာအဗ်ဒယ်ဆလမ်ကို ဘရပ်ဆဲလ်စ်မြို့ဆေးရုံကဆင်းပေးလိုက်ပြီးတဲ့နောက်စနေနေ့ကအကျဉ်းထောင်ကိုခေါ်ဆောင်သွားပြီဖြစ်ပါတယ်သူနဲ့မတင်ကာရသူအပေါင်းပါနောက်တဦးတို့ရှိရာကိုဘယ်လ်ဂျီယံရဲတပ်ဖွဲ့ကဝင်ရောက်စီးနင်းစဉ်နှစ်ဦးစလုံးထိခိုက်ဒဏ်ရာရသွားပြီးနောက်တနေ့မှာအခုလိုအကျဉ်းထောင်ကိုပို့လိုက်တာဖြစ်ပါတယ်ဘလုံးခွင့်အပြင်မှာသူ့ကိုယ်သူအသေးခံဘုံးဖောက်ခွဲမဲ့အစီအစဉ်ကိုဖျက တင်ကခံရသူဆလာအဗ်ဒမ်ဆလမ်ရဲ့ရှေ့နေစဗင်မာရီကတော့သူ့ရဲ့အမှုတွေဟာဘယ်လ်ဂျီယံရဲတပ်ဖွဲ့နဲ့လိုက်ရောဆောင်ရွက်ပေးမှဖြစ်ပေမဲ့ပြင်သစ်နိုင်ငံကိုပြည်နယ်လံပေးမဲ့ကိစ္စကိုစန့်ကျင်ဆောင်ရွက်သွားမယ်လို့ပြောပါတယ်။ Interpol နိုင်ငံတကာရဲတပ်ဖွဲ့ကလည်းအဗ်ဒဆလမ်ရဲ့အပေါင်းပါတွေဥရောပတိုက်ထဲကနေထွက်ပြေးဖို့ကြိုးစားနိုင်ခြင်းရှိတာကြောင့်အစိုးရတွေအနေနဲ့နေကြာဒေသတွေကိုအထူးသတိထားစောင့်ကြည့်ကြဖို့သတိပေးချက်ထုတ်ပြန်ထားပါတယ်။